ီမြေကဝါမှာငိုကလေးကတတော်ပြုံးတည်နေတဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနောက်ဆက်တွဲကလေးပါမရှောင်မထင်ရင်မထင်သလိုအကြမ်းဖက်တပ်ဖြတ်တဲ့အတွက်အနောက်နိုင်ငံတွေကစီးပွားရေးအရအေးအေးယူပိတ်ဆို့တန်ခတ်တဲ့အခါတတော်ပဲလက်စီးပွားရှာမဲ့အလားအလာရှိတာမို့တတော်ထပ်ပြုံးတည်အောင်မယ်လို့တဘာဝထိမ့်သိမ်းရေးအဖွဲ့တွေကသတိပေးလိုက်ပါတယ်1988ရှစ်လေးလုံးအရေးတော်ပုံကြီးကိုအကြမ်းဖက်ဖြိုခွဲပြီးချိန်ကလည်းတစ်တွေခုတ်ရောင်းစားတာမို့စစ်အာဏာသိမ်းမှုနဲ့တစ်တော်ပြုံးတည်မှုကတွဲပါလာပြီးသားလည်းဖြစ်ပါတယ်88မှာအာဏာသိမ်းတက်လာတဲ့နောက်ဘက်စစ်အစိုးရခေတ်ဥကာလမှာကရင်ပြည်နယ်ကတစ်တော်တွေစပြုံးတည်ပါတယ်တစ်ဆက်တည်းမှာပဲဗိုလ်ချုပ်ကြီးဟောင်းခင်ညွန့်စစ်တောက်လမ်းရဲ့အကြီးကဲဘဝမှာလွတ်ခဲ့တဲ့လက်နဲ့နဲ့ငြိမ်းချမ်းရင်းလဲတဲ့အစည်းအဝေးဟာနေပြောက်မထိုးပဲနှစ်ကာလရှေးကြာကလေးကပေါက်ရောက်လာတဲ့သဘာဝတော်တွေကတပင်တွေနည်းမြေမအေးချမ်းလို့အရင်ကလူသူမသွားနိုင်တဲ့တော်ကြီးမြမဲတဲ့ကတပင်တွေခုတ်လဲခံရပါတယ်ဒီကြောင့်တနင်္လာရီတိုင်းဒေသဖွံ့ဖြိုးရေးနဲ့သဘာဝပတ်ဝန်းကျင်တာယာရေးဆောင်ရွက်နေတဲ့ဦးစော်သူရပြောပြတာက
ပေါ်ကလူကလက်ကြီးတယ်ပေါ့နော်အောက်မှာယူအာမှာလည်းလက်သေးလေးတွေရှိတယ်ပေါ့မြေဦးရဲ့လူတွေနော်အရင်ကနေမမေးတဲ့အတွက်တော့ခုတ်ခွင်းမရဘူးဟိုမသွားကြဘူးပေါ့နော်ဟို2012နေငယ်ရပြီးတဲ့ခါမှာနေမအေးွားတယ်တော့ခုတ်ခွင်းရတဲ့ခါကျတော့သူခုတ်ငါခုတ်ဟိုလူကနှစ်အေကဒီလူကနှစ်အေကဆိုရင် AJPR ရှိတဲ့ယူအာလေးကတခါတလေအေက200လောက်300လောက်ကုန်သွားတာပေါ့နော်အဲ့လိုမျိုးဖြစ်တာမျိုးတွေလည်းရှိပါတယ်
အမေရိကန်ပြည်ထောင်စု Washington DC အခြေစိုက် Global Forest Watch ဆိုတဲ့ကမ္ဘာလုံးဆိုင်ရာသစ်တောစောင့်ကြည့်ရေးအဖွဲ့ကရိုက်ကူးတဲ့ဂျိုဒုတပ်ပုံအချက်လက်တွေကို Maryland တက္ကသိုလ်ကလေ့လာတဲ့အခါတနင်္လာနေ့တိုင်းမှာသစ်တောတွေပြုံးနေပြီးအထူးသဖြင့်ဒိုင်းလုံးရဲ့အကျယ်ဝန်း3ပုံ2ပုံရှိတဲ့ဘိတ်နဲ့ကော့တောင်းခရိုင်တွေကသစ်တောတွေမြန်မြန်ဆန်ဆန်ပြုံးနေနေတာကိုတွေ့ရပါတယ်2001ကနေ2019အတွင်းဘိတ်နဲ့ကော့တောင်းခရိုင်ကသစ်တောစထူရမိုင်1200ကျော်ပြုံးတည်သွားပါတယ်တတော်ဖုံးလွှမ်းတဲ့ပမာဏရဲ့စုစုပေါင်း15ရာခိုင်နှုန်းလောက်ပြုံးသီးသွားတယ်လို့ဆိုပါတယ်။ Maryland တက္ကသိုလ်ကကမ္ဘာလုံးဆိုင်ရာစမ်းစစ်တွေ့ရှိချက်ဌာနကကနေဦးရထားတဲ့အချက်အလက်အရ2020နဲ့2021မှာတတော်ဆုံးရှုံးတဲ့ပမာဏကဒီထက်များမယ်လို့လည်းခန့်မှန်းတွက်ချက်ထားပါတယ်။ကချင်ပြည်နယ်ကတတော်တွေကတော့နိုင်ငံရဲ့နှမိတ်ချင်းထိဆက်နေတဲ့တရုတ်နိုင်ငံကိုတရားဝင်လမ်းကြောင်းကရောတရားမဝင်တဲ့နီးနယ်ပါတင်ပို့တာဖြစ်ပြီးတနင်္လာရီတိုင်းကသစ်တွေကလည်
းစစ်စိုးရကငွေလိုတဲ့အတွက်ထိုင်းကုမ္ပဏီတွေကိုတင်တာတွေပေးပြီးတော့တည်ရောက်စားပါတယ်ဒီငယ်ဆက်တစ်လျှောက်မှာပေါ့နော်အဲ့ဒါကလည်းပုံမလင်းလင်းပြောရရင်ဒီတစ်တော်ကြီးတွေကမုတ်တုံတစ်တော်လည်းခေါ်တယ်မိုးတစ်တော်လည်းခေါ်တယ်ပညာရှင်တွေကတော့ဆွန်တစ်လို့ခေါ်ပါတယ်ဒီမလေးပတ်နေစူးစမ်းမှာပဲအဲတကယ်ရှေ့အကြဆုံးတစ်တော်ကြီးတွေပေါ့နော်အကောင်ပေါင်းစုံရှိပြီးတော့တကယ်ဟို ecosystem ရအရေးကြီးတဲ့ဟာလေးပါ
တစ်ဖက်နိုင်ငံကိုတင်ပို့ဖို့တစ်တော့ခုလဲခံရတဲ့တနင်္လာရီတိုင်းမှာတော်ပြုံးရတဲ့တခြားအကြောင်းချင်းရာတွေလည်းရှိပြန်ပါတယ်
အဓိကတစ်တော့တွေပျောက်သွားတဲ့အကြောင်းရင်းတွေမှာတော့ကျွန်တော်တို့ပုံမှန်ဆိုတော့ဒီစီယုံရှိတဲ့သူတို့လက်ထက်မှာစရတယ်ပေါ့နော်သူကုမ္ပဏီဆိုရင်ဧက9ဘိန်းလောက်ကိုရတာမျိုးပေါ့ပေယူဇနာမျိုးဆိုရင်3သိန်းခွဲလောက်ပေါ့နော်အဲ့လိုအကြီးကြီးတွေအကုန်လုံးတိုက်ပြည်တွေကလူတွေပဲအကုန်လုံးယူကြပြီးတော့စီယုံဆိုင်မယ်ဆိုပြီးတော့တော်ကြီးတွေကိုခုတ်ကြပြုတ်ကြပေါ့နော်အဓိကတော့ဘိတ်ကနေကော့တောင်းထိပေါ့နော်ဒီမိုင်200ကျော်ကျော်လောက်ကတောက်လျှောက်လမ်းတောက်လျှောက်စီလုံးတော်တွေပါပြုတ်ကြတာကဒီမြန်မာတပီလုံးမှာကျွန်တော်တို့အမြင့်ဆုံးတောင်တွေအများကြီးရှိသလိုကျွန်တော်ဘက်မှာလည်းပေ6000လောက်ထိမြင့်တဲ့တောင်ရှိသလိုဟိုပင်လယ်ကြီးနဲ့အဓိကကတော့ကျွန်းတွေပေါ့နော်ပင်လယ်ထဲမှာကျွန်းပေါင်း800ကျော်ရှိပါတယ်ကျွန်းတွေကတစ်တွေပါတရားမဝင်ရောတရားဝင်တွေရောနေဆက်ဒေသတွေမှာနှစ်ဖက်ပေါ့နော်လက်နက်ကိုင်နှစ်ဖက်လုံးရှိတဲ့ဖွဲ့တွေအကုန်လုံးကတစ်ပဲထုတ်ရောင်းခဲ့တာပါနောက်ထင်းပြီးတွေးလိုအပ်ချက်ပေါ့နော
်1999မှာနာအဖနိုင်ငံတော်အေဂျင့်တာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီစစ်အစိုးရက2030အရောက် CO A က639,200စိုက်ပျိုးပြီးတနည်းနိုင်တိုင်းကို CO ကြီးဖြစ်စေရမယ်လို့ကြွေးကြော်ပြီး CO စိုက်ပျိုးရေးစီမံကိန်းချမှတ်ခဲ့ပါတယ်အဲ့ဒီချိန်ကစပြီးကုမ္ပဏီ44ခုကိုဧကသတ္တနီးပါးလုတ်ပိုင်ခွင့်ချထားပေးပါတယ်။ဒါနဲ့ပတ်သက်ပြီးလေးလာသူတယောက်ပြောတာကတော့
စီယုံဆိုင်ရဲ့ဆိုရင်အပြောင်းထောက်ခွင့်ပါပေးပေးတာ
။စီယုံဆက်ပြိုးရေးအကြောင်းပြချက်နဲ့တတော်တွေပြုံးတီးပြီးကျွန်းတွေမှာပေါက်ရောက်တဲ့ဒီရတော်တွေကိုခုတ်မိဖုတ်တာလည်းရှိပါတယ်။ ARR တိုင်းကနာမည်ကြီးဘိုကလေးမိသွေးမျိုးတနည်းနိုင်တိုင်းကထွက်ပြီးထိုင်းမလေးရှားစတဲ့နိုင်ငံတွေကိုရေချောင်းကတင်ပို့နေတာလည်းရှိတဲ့အတွက်အရှိတောင်အရှာကတခုသီးသောတစ်ဖြောင်းသီးသောကန်ယူရန်ရှိတဲ့တနင်္လာရီတိုင်းကတော်ရီပြုံးတည်နေပါတယ်ရှင်